အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခွန်မှတ်တမ်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမဲ့လုပ်ငန်းစဉ်ပထမခြေလှမ်းအဖြစ်သမ္မတတွေရဲ့အခွန်ပေးဆောင်မှုမှတ်တမ်းတွေနဲ့ပတ်သက်လို့ဒီမိုကရက်တစ်ဦးဆောင်တဲ့အောက်လော့တော်ကော်မတီတစ်ခုမှဒီနေ့ကြားနာမှာဖြစ်ပါတယ်။သမ္မတရဲ့ဗန်နာရေးအကျိုးစီးပွားတွေဟာသူ့ရဲ့မူဝါဒရေးရဲ့ဆုံးဖြတ်ချက်တွေနဲ့လည်ရက်တွေကိုတွန်းအားဖြစ်စေခဲ့သလားဆိုတာတွေကိုတော့ပြီးခဲ့တဲ့လကစားလို့အောက်လော့တော်မှာလူများစုဖြစ်ထင်းချုပ်လိုက်တဲ့ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်ကော်မတီတွေစတင်စုံစမ်းနေတာပါ။ကွန်ပီဆောင်တဲ့မှတ်တမ်းတွေကကိုရီးကူရာကိစ္စဖြစ်ပေမဲ့အခွန်စနစ်လုံထုံးလုံနည်းဆိုင်ရာလွှတ်တော်ကော်မတီဥက္ကဋ္ဌအနေနဲ့ဘယ်သူ့ကိုမဆိုအခွန်မှတ်တမ်းတွေထုတ်ပြန်ပေးဖို့တောင်းဆိုနိုင်တဲ့အခွင့်အာဏာရှိပါတယ်။ထရန့်ရဲ့ကွန်ပီဆောင်ထားတဲ့မှတ်တမ်းနဲ့ပတ်သက်လို့သမ္မတရွေးကောက်ပွဲမဲဆွယ်ရင်ကစလို့အငင်းပွားစရာတွေကြုံရလို့ပွင့်လင်းမြင်သာမှုကိုပြသတဲ့အနေနဲ့အခွန်မှတ်တမ်းတွေထုတ်ဖို့ပြသလို့ရှိတဲ့အစဉ်အလာကိုဖောက်ပြပြီးလူသိရှင်ကြီးထုတ်မပြောဘဲထားခဲ့တာပါ။သမ္မတရွေးကောက်ပွဲမှာပြန်ပြစ်ဖြစ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ဟာဆိုရင်လည်းသူ့ရဲ့အခွန်မှတ်တမ်းကိုထုတ်ပြထားပါတယ်။ဒါနဲ့ထရန့်ကတော့သူ့ကိုယ်ပိုင်ဗန်ဒါရေးအခြေအနေကိုစစ်ဆေးဖို့ဒီမိုကရက်တော်မတ်တီရဲ့ကြိုးပမ်းမှုတွေဟာလုံပိုင်ဝင်မရှိဘဲသမ္မတတယောက်ပေါ်ချင်းချောက်တဲ့လုပ်ရဖြစ်နေပယ်ချထားတာပါ။နိုင်ငံရေးအောက်လန်နီနဲ့တက်ခတ်တဲ့လုပ်ရဖြစ်တဲ့အကြောင်းလဲဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုထားပါတယ်။မနေ့ကအင်ဗီရိုမှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းမှာလဲသူ့ရဲ့ဗန်ဒါရေးအခြေအနေကိုစုံစမ်းစစ်ဆေးမဲ့အောက်လွတ်တော်ထောင်လိုင်းကော်မတီဥက္ကဋ္ဌဒီမိုကရက်ကိုယ်စားအတန်းရှစ်ဖာနာမည်ရဖို့အတွက်လုပ်ပိုင်ဝင်မရှိတာကိုလုပ်ဖို့ကြိုးစားနေတာဖြစ်တဲ့အကြောင်းလဲဝေဖန်ပြောဆိုခဲ့တာပါ။